ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့တနင်္လာရီတိုင်းဒဝဲမြို့နယ်အတွင်းမှာတော့စစ်ကောင်စီရဲ့ကြောက်ထုတပ်စခန်းကိုကရင်အမျိုးသားအစည်းအရုံးတမဟာ၄တမဟာ၆နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတရက်ပိုင်းမှာပဲဝင်ရောက်သိမ်းပိုက်ခဲ့ပါတယ်တဟာတနင်္လာရီတိုင်းအတွင်းမှာ KNU ကပထမအုပ်ဆုံးစခန်းသိမ်းခဲ့တယ်လို့ဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မိုက်အေးအေးမှကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တနင်္လာရီတိုင်းဒဝယ်မြို့နယ်အတွင်းကကြောက်ထုတပ်စခန်းကိုပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ကဝင်ရောက်သိမ်းပိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကတပ်သား10ခန်းလောက်ထိခိုက်သေးဆုံးတာတွေရှိခဲ့တယ်လို့စစ်လက်နက်အများအများသိမ်းဆည်းရမိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ
်။အဲဒီတိုင်းကြီးဘက်မှာတော့ကင်ယူကနဲ့ PDF တွေပူပေါင်းတပ်ဖွဲ့တွေပါနော်။အဲစကန်တစ်ခုကိုတင်းလိုက်တာတော့ရှိတယ်။အတမလေးပါနော်ဟုတ်တယ်။အဲဒီကစကန်ကိုဥမာ PDF နဲ့ပူပေါင်းပြီးတော့ဟိုတင်းလိုက်တာတမလေးကနဲ့ဒီတမလေးနဲ့ပူပေါင်းတိုက်တဲ့ကျောက်ထုတ်စကန်ကိုတင်းတိုက်နိုင်ရဲ့တော့ဟောစက်သားအယောက်20လောက်ပြီလေ။ဟောဒီကောက်စနက်တွေလည်းပါတယ်။စကန်တင်းနေဆိုတော့စနက်တွေလည်းရခဲ့တယ်ဟုတ်တယ်။
ပန်းချောင်းဒေသရှိကံယိုရန်ဒေသတိုင်းစစ်ဌာနချုပ်လက်အောက်ခံခလိုက်ရ293ခြေကုပ်ယူတပ်ဆွဲထားတဲ့စခန်းကိုတိမ့်ပိုက်ခဲ့ရမှာစစ်ကောင်စီဘက်ကလူကြီး10ခန်းလောက်သေဆုံးပြီး9ယောက်အရှင်ဖမ်းမိတယ်လို့လက်နက်တွေလည်းတိမ့်ပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ် KNU တပ်မ4နဲ့တပ်မ6လက်အောက်ခံတပ်တီပူးပေါင်းတက်ခဲ့တာဖြစ်ပြီးဒါဟာတပ်မ4နဲ့မြေမှာ KNU အနေနဲ့ပထမဆုံးအကြိမ်စခန်းသိမ်းခဲ့တာဖြစ်ပါတယ်ဇန်နဝါရီလ28ရက်နေ့ကတော့ကော့ဂရိတ်မြို့နယ်ထဲမှာနှစ်ဖက်ထိုးစစ်ဆင်ဖို့အတွက်ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကတော့လက်နက်ကြီးတွေပစ်ခတ်နေတာကြောင့်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ထိုးစစ်လုပ်ဖို့အတွက်စစ်တပ်အင်အားကတိုးချဲ့လာတာရှိတယ်လို့လည်းဆက်ပြောပြပါတယ်။ဟုတ်ကဲ့
သူတို့ကတော့ထိုးစစ်ဆင်ဖို့လို့ပြောနေတယ်။ဒီနေ့ဆိုလည်းနှစ်ဖက်ကြီးနေမဆိုလည်းကားဆယ်စီးနေပါတော့စစ်သားအကြီးပေါ့စစ်သားကြီးအိမ်တူကနေထွက်လာပြီးတော့အင်းကနေထွက်လာပြီးတော့ဒီအပေါ်ဘက်ကိုတက်လာတာပေါ့နော်။ဒါဟိုရောက်သွားလဲဒုံးစီတော့ကျွန်တော်တို့အရင်ဆိုင်မျိုးရင်းမှလည်းအရင်ဆိုင်ကလည်းကျွန်내နေစစ်စခန်းတွေကိုလည်းအားလုံးရင်ဆိုင်ထားတာဆိုတော့ရှိပါ့။ဟုတ်ကဲ့ဒီကမာလာနေဆိုတော့ဒီချိန်ဒီဘောပြတ်သွားတယ်ရဲ့တယ်မရှိဘူး။တမ6ပွဲလမ်းမှာအနေနဲ့ဤတိုင်းဤဘာတိုက်ပွဲဆက်တယ်ဟုတ်ကဲ့။
ဇန်နဝါရီလ28ရက်နေ့ကတော့ KNU တပ်မ6ထိန်းချုပ်ရာနေရာတွေကိုစစ်ကောင်စီဘက်ကလေတောင်းတိုက်ခိုက်မှုတွေလုပ်ခဲ့ရမှာဘုံအလုံးကြီးတရာကျော်လောက်ကျဲချခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။တနင်္လာရီတိုင်းဘက်ကစစ်တပ်တစခန်းတစ်ခုကျသွားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။